အခုတော့ရခိုင်ပြည်နယ်ဘက်ကအခြေအနေဆက်ရအောင်ပါ။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ကရိုဟင်ဂျာ9000လောက်ဘင်္ဂလားဒေ့ရှ်တွင်ထွက်ပြေးခဲ့တဲ့အကြမ်းဖက်မှုတွေဖြစ်ပွားရမှာမြန်မာစစ်တပ်ကနေမင်းရှင်းလင်းရေးလုပ်ခဲ့တယ်လို့အာစာခေါ်ရိုဟင်ဂျာအကြမ်းဖက်ဖွဲ့ကလည်းဟိန္ဒူဘာသာဝင်ဒါဇင်ပေါင်းများစွာကိုရရဆက်ဆက်တပ်ဖြတ်ခဲ့တယ်လို့ Amnesty International အဖွဲ့ကြီးကအင်ကာနီမှာစီရင်ခံစာတောင်ထုတ်ပြန်ပြီးတော့ပြောဆိုလိုက်ပါတယ်။အခုလိုနှစ်ဖက်စလုံးကကျူးလွန်ခဲ့ကြတဲ့အကြမ်းဖက်မှုတွေကိုအေးအေးယူနိုင်မှုအတွက်ရခိုင်ပြည်နယ်ကိုသတင်းမီဒီယာတွေနဲ့စုံစမ်းစစ်ဆေးအဖွဲ့တွေလွတ်လွတ်လပ်လပ်တွားရောက်ခွင့်ပြုဖို့လည်းအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်မှာဒူဝင်ချာလက်နက်ကိုင်အုပ်စုကလူပေါင်းများစွာကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တဲ့ဆိုရယ်တပ်တွေအထောက်ထားတွေတွေ့ရှိရတယ်ဆိုတဲ့ခေါင်းကြီးနဲ့ Amnesty International အဖွဲ့ကြီးကအင်ကာနီကအစီအစဉ်ကစားထုတ်ပြန်ခဲ့တာဖြစ်ပါတယ်။2019အောက်ဂုလကရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော့ဒေသအနောက်ပိုင်းရှိခမောင်းစိတ်ကြီးရွာမှာဟိန္ဒူအမျိုးသား20အမျိုးသမီး10ဦးကလေး23ဦးနဲ့အသက်10နှစ်အောက်အရွယ်ကလေး14ဦးတို့ကို African Rohingya Salvation Army ကအာစာအကြမ်းဖက်အဖွဲ့ကဒီရဲ့ဆက်ဆက်တပ်ဖြတ်ခဲ့တဲ့အကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒီတပ်ဖြတ်မှုနဲ့ပတ်သက်လို့ Amnesty International နဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံလုံးမှာတွားရောက်တွေ့ဆုံညီမျှ권ညီရခဲ့တယ်လို့ Amnesty International ရဲ့အစီရင်ခံစာပြုစုသူတွေမှာပါဝင်တဲ့ Matthew Wells က VOA ကိုပြောပါတယ်။
So we conducted interviews on both sides of the border. We interviewed some of the Hindu women who survived the massacre way back in September of last
year. ကျွန်တော်တို့ကနေဆက်နှစ်ဖက်စလုံးမှာတွေ့ဆုံမင်းရခွင့်ရခဲ့ပါတယ်။အာစာအကြမ်းဖက်အဖွဲ့ရဲ့တပ်ဖြတ်မှုတွေကိုလေ့လာခွင့်ရခဲ့ပါတယ်။အာစာအကြမ်းဖက်အဖွဲ့ရဲ့တပ်ဖြတ်မှုဘေးကနေပြီးတော့လွတ်မြောက်လာခဲ့တဲ့ Hindu မျိုးသမီးတို့ကိုပြီးခဲ့တဲ့စက်တင်ဘာလကဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာတွေ့ဆုံခွင့်ရခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလနှောင်းပိုင်းလုံးကတော့ရခိုင်ပြည်နယ်စစ်တွေမှာအကြမ်းဖက်မှုတွေဘေးကနေလွတ်မြောက်လာကြတဲ့ဟိန္ဒူဘာသာဝင်တွေမျိုးခမီးစတာတွေကိုမေးမြန်းခွင့်ရခဲ့ပါတယ်။တွေ့ပြချက်တွေကခိုင်လုံနေတာကိုတွေ့ရပါတယ်။သူတို့ကိုတိုက်ခိုက်တဲ့ရွာနာကရိုဟင်ဂျာတွေကိုသူတို့မှတ်မိနေကြတာကိုတွေ့ရပါတယ်။ဟိန္ဒူမျိုးသမီးတွေတွေ့ပြတာကရခိုင်ပြည်နယ်မှာရှိတဲ့တချို့ကျွာတွေမှာအာစာအဖွဲ့ကတိုက်ခိုက်ခံကြရသူတွေတွေ့တာတွေနဲ့ကပ်ညီနေတာကိုတွေ့ရပါတယ်။ဒီချက်လက်တွေကိုစုပေါင်းပြီးတော့အလောင်းတွေကိုပြည်မှုဆိုင်ရာစေပညာပိုင်းအရစစ်ဆေးတွေ့ရှိလာတဲ့အထောက်အထားတွေနဲ့ပေါ်မျိုးခံနာကိုတွေ့ရပါတယ
်ခုလို MSC ရဲ့အစီအခံစာဟာဒီခိုင်ဒီနယ်မြောက်ပိုင်းမှာသတင်းဖော်ပြခြင်းနည်းပါနေတဲ့အာဆာအကြမ်းဖက်ဖွဲ့ရဲ့ရက်စက်မှုတွေအကြောင်းမိမောင်းထုတ်ပြရာရောက်တယ်လို့လည်း MSC ကပြောပါတယ်ဒါပေမဲ့ MSC နေနဲ့ဒီအစီအခံစာပြုစုရမှာမြန်မာအနာပိုင်းတွေဘက်ကအကင်းဖြစ်ပွားရအနောက်ခမောင်းစီကြီးပါကိုတောရခွင့်ပြုခဲ့ပြီးစစ်ထွေမှာသာဟိန္ဒူတွေနဲ့တွေ့ဆုံပြီး
So Amnesty, we have repeatedly asked for authorization to go to Northern Rakhine State. Mm-hmm. And unfortunately, so far, the Myanmar authorities have
Amnesty International နဲ့ရောက်ပိုင်းတခိုင်ပြည်နယ်ကိုရောက်ခွင့်အချိန်ကြီးတောင်းခဲ့ပေမဲ့လည်းမြန်မာအာဏာပိုင်တွေကခွင့်မပြုခဲ့ပါဘူး။စုံစမ်းစစ်ဆေးမှုတွေကိုရောထောက်ထားတွေကိုပါလုပ်ခွင့်မပြုခဲ့ပါဘူး။ကျွန်တော်တို့ကစစ်တွေကိုတွားခဲ့ပါတယ်အဲ့ဒီကိုရခိုင်မြောက်ပိုင်းကဟိန္ဒူ50လောက်ကိုခေါ်ပြီးသူတို့တူးချင်းစီရဲ့အဖြစ်အပျက်တွေကိုတွေ့ဆုံမင်းမြန်းခွင့်ရခဲ့ပါတယ်။ဒါပေမဲ့ရခိုင်မြောက်ပိုင်းကိုတော့တွားရောက်ခွင့်မပြုခဲ့ပါဘူး။ဒီစီရင်ခံစာကိုကြည့်ချင်းအဖြစ်စုံစမ်းစစ်ဆေးခွင့်ပေးဖို့အရေးကြီးတာကိုပြတ်သားရရောက်နေပါတယ်။ကျွန်တော်တို့ဒီသတင်းကိုလိုက်နေတာလနဲ့ချီပြီးတော့ကြားပါပြီ။ဒါပေမဲ့လည်းပြီးခဲ့တဲ့လကမှတွေ့ဆုံခွင့်ရခဲ့တာဖြစ်ပါတယ်။တကယ်ဖြစ်ပွားတဲ့နေရာကိုရောက်သွားမယ်ဆိုရင်တော့အမှန်ကိုပို့ပြီးတော့ဖော်ထုတ်နိုင်မှာပါ။
လူအာစာရူဟင်ဂျာအကြမ်းဖက်ဖွဲ့ရဲ့တိုက်ခိုက်မှုတွေပေါ်အထူးရောက်ရောက်ဝီနိုင်ဖို့စုံစမ်းစစ်ဆေးမှုတွေပြုနိုင်ဖို့အရေးကြီးတယ်လို့ဘင်္ဂလားဒေ့ရှ်ကိုတိတ်နေချီထွက်ပြေးခဲ့ကြတဲ့ရူဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့နေနေရှင်းလင်းရေးလုပ်ရတွေနဲ့ပတ်သက်လို့လည်းတိတိကျကျရေးယူနိုင်ဖို့အရေးကြီးတဲ့အတွက်ကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကိုနိုင်ငံတကာအဖွဲ့အစည်းတွေပါဝင်ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့တွေကိုတွားရောက်ခွင့်ပြုတင်တယ်လို့ Amnesty ကတိုက်တွန်းပါတယ်
So the Myanmar authorities are serious about the full extent of ARSA's crimes being documented. They need to allow unfettered access so that all abuses, all human rights violations...
မာသွားနေနဲ့အာစာကျန်းဖက်အဖွဲ့ရဲ့ကျူးလွန်မှုတွေအကြောင်းအခိုင်အမာမတန်းတင်ပြီးတော့ထိရရောက်အရေးယူစေချင်လို့ဆိုရင်အခင်းဖြစ်ပွားတဲ့နေရာကိုအကန့်အသတ်မရှိသတင်းမီဒီယာအဖွဲ့တွေနဲ့စုံစမ်းစစ်ဆေးအဖွဲ့တွေကိုတောက်ခွင့်ပြုတင်ပါတယ်။အလားတူပဲအာစာအဖွဲ့တိုက်ခိုက်မှုတွေကိုတုံ့ပြန်ရမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေဟာနိုင်ငံတကာအစိုးရရင်းညာတွေကိုလူသားမျိုးနွယ်အပေါ်ပြစ်မှုကျူးလွန်ရရောက်တဲ့အတွက်လဲဒီနှစ်ဖက်စလုံးကကျူးလွန်သူတွေကိုအေးအေးယူနိုင်မှုအပြည့်အဝစုံစမ်းစစ်ဆေးနိုင်မှုဒရင်တော့တွေ MNC လိုနိုင်ငံကအဖွဲ့အစည်းတွေကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့အစည်းတွေကိုအဲ့ဒီနေရာတွေကိုတွားခွင့်ပြုတင်ပါတယ
်။ပကြတိနီကမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့လုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့ခီးစဉ်နဲ့ပတ်သက်လို့လုံခြုံရေးကောင်စီမှပကြတိနီကကျင်းပခဲ့တဲ့စီဗီဝဲတွင်းမှာလေကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးဟောက်တူစွန်းကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့အာဆာအကြမ်းဖက်သမားတွေရဲ့လုပ်ရက်တွေကိုလေနိုင်ငံတကာကစုံစမ်းစစ်ဆေးတင်တယ်လို့လေတိုက်တွန်းခဲ့ပါတယ်ရှင်။